โอเคดร.ဇီယတ်ခင်ဗျာကျွန်တော်တို့ဒီကိုဗစ်ကိုကံအားလူအများစုဒီ80ကျော်ခန့်တုန်းမှရဖို့ပေါ့နော်ထက်ဆောင်အဖြစ်ကာကွယ်ဆေးတွေမလိုသေးတဲ့သူတွေမထိုးကြပဲနဲ့လိုတဲ့သူတွေကိုဦးစားပေးဖို့မှာထက်ဆောင်ကာကွယ်ဆေးထိုးဖို့လိုသူတွေအတွက်ဆိုရင်ရောဆရာကြီးအဓိကပါစရှင်းပြခြင်းလား
တကယ်လိုအပ်တဲ့လူတွေရှိလားဆိုတော့ဘူးဆက်လောက်ရတဲ့တွေရှိပါတယ်ဘာလို့လဲဆိုတော့တချို့လူတွေအန်တီဘော်ဒီမထွက်ပါဘူးကိုကျွန်တော်တို့တွေ့ပြီးသွားပါပါဆိုတော့အထူးသဖြင့်တော့အရေးကြီးဆုံးအချက်ကဘာတွေလဲဆိုတော့အဲ့လိုကင်ဆာသမားတွေပမာဏငယ်မှာတော့အများကြီးရှိတာပေါ့ဗျာကင်ဆာသမားပေါ့အဓိကတော့နောက်တစ်ခုကတော့အသက်ကြီးတဲ့65နှစ်အထက်လူတွေနောက်တစ်ခုကတော့အထူးသဖြင့်ပေါ့နော် organ transplant လို့ခေါ်တဲ့ဟိုတခြားလူစီကနေအင်္ဂါတွေကိုယူထားတဲ့လူတွေပေါ့လေဥပမာအသက်ထိုးအစာထိုးထားတာတို့ကြောက်ကအစာထိုးထားတဲ့လူတွေပေါ့လေဆိုဒီလိုလူတွေကသူကကိုယ်ခန္ဓာကို immune ကျစေတဲ့ဆေးတောက်နေရတဲ့အတွက်ကြောင့်သူတို့မှာအဲ့လို antibody တွေမထွက်လာဘူးဗျာဆိုတော့အဲ့လူတွေအတွက်ကိုတော့လိုပါတယ်သူတို့ဒီခုနလိုမျိုး booster ကိုလိုပါတယ်ဒါပေမဲ့ဘယ်အချိန်မှ booster ပေးရမလဲဆိုတဲ့ဟာတော်တော်လေးစကားပြောတာကိုရဲ့ဘာလို့ဆိုတော့ကျွန်တော်အခုကအခုလဲတွေးလိုက်ပါမှာ CDC ကဆိုရင်ကျွန်တော်တို့ကို6လနဲ့7လကြာလို့ရှင်ထိုးလို့ရတယ်လို့ပြောတယ်အခုဆို Moderna ဆိုလဲထိုးလို့ရပါပြီ GNG ဆိုလဲဒုတိယတစ်လုံးထိုးလို့ရပါပြီဆိုပြီးတော့ပေးလိုက်တယ်ပေါ့နော်ဆိုတော့ထိုးနည်းတူစွာပဲတရုတ်ပြည်ကထုတ်တဲ့ Sinovac ဒီသူတို့အနေနဲ့ဒါမျိုး clinical trial ထွက်လာမှာပါဒါပေမဲ့6လကျော်သွားလို့ရှင်ရင်တော့ခုနလိုပြောတဲ့65နှစ်အထက်ကျွန်တော်တို့မှလည်း data တွေထွက်လာမှာလို့ထင်ပါတယ် maybe 65နှစ် Sinovac ကလိုချင်လို့မယ်ပေါ့နော်မလိုချင်လည်းမလိုဘူး maybe နှလုံးထဲထိုးလို့ဟိုဘယ်လိုခေါ်မလဲကောင်းတဲ့ဆေးလည်းဖြစ်ချင်းဖြစ်နေမှာပေါ့လေဆိုတော့ကျွန်တော်အနေနဲ့ပြောရလို့ရှင်တော့အခုချိန်ထိတော့ဘာမှတိကျပြတ်သားတဲ့ဖြေတခုတော့မရှိသေးဘူးပေါ့လေ for Sinovac အတွက်ကတော့
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကဒီ COVID ရောဂါဖြစ်ပြီးတဲ့သူတွေမှာတော့ဒီသဘာဝကကိုယ်ခံအားရတယ်ဆိုပေမဲ့ဘလို့အချိန်မှာသူတို့လဲကာကွယ်ဆေးပြန်ထိုးဖို့လုပ်မလဲဆရာကြီ
းဒီယောဂါကြောင့်ရလာတဲ့ immunity ပေါ့နော် natural သဘာဝရရလာတဲ့ immunity ကတဖြည်းဖြည်းကျရင်ねဟိုအဖြစ်သွားပါတယ်ပျောက်ွယ်သွားပါတယ်ဒါသိကြပါတယ်ဆိုတော့အဲ့တော့ကျွန်တော်တို့ကဘလို့ပြောလဲဆိုတော့โอเคปฐมา2ปัดมาတော့ vaccine လုံးဝထိုးလို့မရပါဘူးဘာဖြစ်လို့ဆိုတော့ဒီယောဂါလက္ခဏာရှိနေသေးတာဟုတ်တခြားလူကိုကူးတော့နံပါတ်1ကဆိုတော့တလအတွင်းရောထိုးလို့ရလားဆိုထိုးလို့ရပါတယ်တလကြော်လို့ရှင်နဲ့ထိုးလို့ရပါတယ်ဘယ်ချိန်ထိစောင်းလို့ရတယ်မထိုးဘဲနဲ့နေလို့ရတယ်တချို့လူကမင်းငါမထိုးဘဲနဲ့ဘယ်လောက်ချိန်ထိနေလို့ရသလဲဆိုတော့ဘယ်လောက်ထိနေလို့ရလဲဆိုတော့ကံဒီကံမတော့ပြောလို့တော့မရဘူးဒါပေမဲ့လည်းကျွန်တော်တို့ခံမှန်းကြည့်ရတော့3လလောက်ထိရတော့โอเคတယ် antibody ကတဖြည်းဖြည်းနဲ့ကြာသွားတယ်ပေါ့3လလောက်ကြော်သွားလို့ရှင်တော့မရှိတဲ့လောက်ကိုကြာသွားနိုင်တယ်ပေါ့ဆိုတော့ဖြစ်နိုင်လို့ရှင်တော့ပထမ3လရောဂါရပြီပထမ3လအတွင်းမှာထိုးပါအဲဒါပေမဲ့လေဘယ်နှလုံးထိုးရမလဲဆိုတော့နောက်တစ်ခုထပ်ပြောတာပေါ့နော်ဆိုတော့ကျွန်တော်တို့ကတော့အခုအချိန်မှာကျွန်တော်တို့ဒီနိုင်ငံမှာတော့ Sinovac ဆိုတော့ကျွန်တော်လည်းသိမပြောရဘူးကွာကျွန်တော်တို့ဒီနိုင်ငံမှာတော့ကျွန်တော်တို့ကဘာကိုပြောလဲဆိုတော့ဒီ Pfizer ပဲဖြစ်ဖြစ် GNG ပဲဖြစ်ဖြစ် Moderna ပဲဖြစ်ဘာပဲရတစ်လုံးပဲထိုးလိုက်โอเคတယ်ပါပြလို့လဲဆိုတော့ယောဂါရထားပြီးတဲ့လူကိုကျွန်တော်တလုံးထိုးလိုက်ခြင်းဒီကျွန်တော်တို့ booster ပေးလိုက်တဲ့အလိုမျိုးပဲပေါ့နော်ဒီဟာဒီ topic ကိုကျွန်တော်အနေနဲ့လွန်ခဲ့တဲ့3လပြောလို့ရှိရင်ကျွန်တော်မပြောရဲပါဘူးဘာလို့လဲဆိုတော့ကျွန်တော်မှာ data လည်းမရှိဘူးလုပ်တဲ့ experience လည်းမရှိဘူးပေါ့နော်အခုဆိုရင်တော့ယောဂါရထားပြီးတဲ့လူဆိုရင်တော့ကျွန်တော်တို့ကတော့တလုံးပဲထိုးလိုက်တယ်3လအတွင်းမှာထိုးကြည့်လိုက်တယ်ထိုးလိုက်ပြီးသွားလို့ရှိရင်ဘာလို့လဲဆိုတော့သဘောကတော့ယောဂါရထားရဲဆိုတာကျွန်တော်တို့ဆေးကိုနှလုံးထိုးထားတယ်လို့မျိုးပဲပေါ့လေတတ်မှတ်လိုက်တယ်ပေါ့ပြီးတော့သူ့ကို booster တလုံးပေးလိုက်တဲ့သဘောပဲပြီးလို့ရှိရင်ကျွန်တော်တို့ကနောက်6လလောက်ဒီမှာကြာလို့ရှိရင်နောက်ထပ်တလုံးပြန်ထိုးမလား6လကျော်ရင်နောက်ထပ်တလုံးပြန်ထိုးမလားပေါ့နော်အဲ့လိုမျိုးသူတို့ discussion လုပ်ပါတယ်ဆိုတော့ဗမာနိုင်ငံမှာတော့ Sinovac ဖြစ်တဲ့အတွက်ကြောင့်ကျွန်တော်ထင်ပါတယ်နှလုံးလုံးထိုးခြင်းနဲ့ထိုးလို့တော့ရနိုင်မယ်လို့တော့ထင်ပါတယ်တလုံးနဲ့ထိုးကြည့်တာတော့ကျွန်တော်အမှားတော့မခံရဘူးကျွန်တော်မဆန်းဘူးတဲ့အတွက်ကြောင့်လေအဲ့ဒီအပိုင်းပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဒီလူအများကိုခံအားရဖို့အတွက်ပေါ့နော်မဖြစ်မနေဦးစားပေးထိုးရမယ့်သူတွေဆိုလို့ရှိရင်ရောဘာကိုဒီကထောက်ပြခြင်းလဲဆရာကြီ
းတခြားလူတွေကိုပေါ့နော်မတက်တဲ့ဒီနယ်ဒီမှာရှိတဲ့လူတွေကိုပေးလို့ရှိရင်တော့အများကြီးကောင်းလာမှာပေါ့နော်နယ်ဆိုတာလဲဗမာနိုင်ငံမှာကျွန်တော် example Romania ကိုပြောခြင်းတယ်ဆိုတော့ဒီ Italy မှာဖြစ်သွားတယ်သူ့ဘီနာနိုင်ငံတွေမှာဖတ်ဒီ case တွေအများကြီးဖြစ်သွားတယ် Romania မှာအခုကျမှဖြစ်လာတယ်ဆိုတော့ Tony လူတွေကကျွန်တော်တို့မှာတောင်တန်းဒေသတွေရှိပါတယ်ရှမ်းပြည်နယ်တို့ကချင်ပြည်နယ်တို့ဆိုတော့ဥမာကချင်ပြည်နယ်မှာဆိုလဲကျွန်တော်တို့တလောကြားတာပဲအဲ့လိုမျိုး case ဖြစ်လာတယ်ဆိုပြီးတော့ဟိုတည်င်းနေတက်လာတာတော့တွေ့တယ်ပေါ့လေဆိုတော့ဗမာနိုင်ငံမှာတော့တည်င်းဒီလိုဖြန့်ချီမှုပိုင်းမှာလဲတချို့ပိုင်းတွေကလည်းအားနေတဲ့ပိုင်းဆိုတော့ကျွန်တော်တို့လည်းမသိဘူးပေါ့နော်ဟိုဘယ်နေရာမှာတည်င်းနေထွက်လာတယ်ဘယ်နေရာမှာ case ဖြစ်တယ်လဲဆိုတော့မသိဘူးဆိုတော့ဒီနယ်ဒီမှာထိုးလို့ရတဲ့အခွင့်အရေးရှိလို့ရှိရင်ပထမတလုံးဖြစ်လဲထိုးပါဒုတိယတလုံးကတလကျော်သွားလို့ရှိရင်လဲထိုးလို့ရပါတယ်ဟို၄ဘတ်အတိအကျမှထိုးရမယ်ဆိုတာမျိုးက မရှိပါဘူး6ပတ်ကြာလို့ဒုတိယတလုံးရတယ်ထိုးပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီလူများကိုခံအားစရဖို့လုံးဝမထိုးရသေးတဲ့သူတွေကိုဦးစားပေးထိုးတဲ့ချိန်မှာဒီကာကွယ်ဆေးထိုးပြီးသူတွေအတွက်ရောပေါ့နော်အားလုံးအတွက်အဓိကကာကွယ်သင့်တဲ့နေရာတွေဆိုရောဒီနိုင်ငံတကာအတွက်ကြုံနေရမြန်မာနိုင်ငံအတွက်ဘယ်လိုထောက်ပြခြင်းလဲဆရာကြီ
းစားတော့ဆိုင်နေမှာဆိုရင်အပြင်မှာစားမလားအထဲမှာစားမလားကျွန်တော်တို့ဒီနယူးယောက်ကတော့ vaccine ထိုးဟိုကပ်ပြားလေးတွေကျွန်တော်တို့တယ်လီဖုန်းထဲမှာထုတ်လိုက်ပြီဆိုတော့အဲ့ဒီကပ်ပြားမရှိလို့ရှိရင်ပေးမဝင်မှုကိုဆိုတော့ကျွန်တော်ပြောချင်တဲ့သဘောကအလွာပေါင်းမြောင်များစွာသောနေရာကလူတွေကပါဝင်ပတ်သက်ရပါမယ်ဒီယောဂါကိုထိမ့်ဖို့အတွက်ကကိုဒီအစိုးရတခုတည်းလောက်တာရဲ့လို့မဟုတ်ဘူးဒါကဟိုကိုယ့်ရဲ့စီးပွားရေးတခုတည်းနဲ့တို့တနည်းအရလိုမျိုးပေါ့နော်လူရောက်300ကျော် club ဖွင့်နေဆိုတာဒါမျိုးကလုံးဝမလုပ်တဲ့အရာတစ်ခုပါနောက်တစ်ခုကပမာနိုင်ငံမှာတော့အများစုကဒီလက်ဖက်ရည်ဆိုင်တို့ဒီလိုမျိုးပေါ့နော်လက်ဖက်ရည်ဆိုင်ဆိုတာကလေဟို open လို့တော့ပြောကြတာပေါ့နော် open ဆိုလေဟာနေထဲမှာဖြစ်တယ်လို့တော့ပြောတယ်ဒါပေမဲ့လေကိုစဉ်းစားကြည့်ခုံလေးကတည်တည်လေးပဲလေးယောက်ထိုင်ကြည့်လိုက်တယောက်မျက်နှာတယောက်ကကတ်နေတာပဲဆိုတော့ဒါတွေကအရန်ကိုကူးနိုင်တဲ့အနေထားရှိတာပေါ့နော်နောက်တစ်ခုကဒီလက်ဖက်ရည်ဆိုင်မှာဖြစ်တဲ့ရင်းနေချမ်းမကွက်တီကင်နာတွေတယောက်လက်ကနေတယောက်ကင်နာတွေအိုကျွန်တော်တို့ဒီ hand sanitizer လို့ခေါ်တဲ့လက်ကိုဖျန်းတဲ့ဆေးရည်တွေရှိတာဒီတော့ဒါတွေအပေါ်မှာအများကြီးမူတည်တယ
်ဟုတ်ကဲ့ဆရာနောက်ဆုံးကျွန်တော်မမေ့မိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်ဆရာ
အရေးကြီးတဲ့တချက်ကတော့ကိုယ့်ရဲ့ယောဂနေမကောင်းဖြစ်တယ်ထင်လို့ရှိရင်အလုပ်ကိုမသွားပါနဲ့ဘာဖြစ်လို့လဲဆိုတော့ကိုယ်တစ်ရက်လောက်အလုပ်မသွားခြင်းနှစ်ရက်လောက်အလုပ်မသွားခြင်းဒီကိုအလုတ်ခွင်မှာရှိတဲ့လူကောင်းမြောင်များစွာရဲ့အသက်ကိုတစ်ခါတလေကာကွယ်သွားနိုင်ပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ